ကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာနေတဲ့ရခိုင်ပြည်နယ်အတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးအပ်သွားမယ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကတိပြုလိုက်တာကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။ရခိုင်ပြည်နယ်မှာကပ်ရောဂါကူးစက်မှုတွေစံချိန်ချိုးလောက်အောင်တိုးလာရကစစ်တွေမြို့နယ်မှာညမထွက်ရအမိန့်နဲ့ပြည်နယ်တစ်ခုလုံးမလိုအပ်ဖက်အပြင်မထွက်ဖို့အမိန့်တွေထုတ်ပြန်ထားသလိုသွာလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားရတဲ့အထိပါ။ကယောဂါထိန်ချုပ်တားဆီးရေးအစီအမံတွေကြောင့်ဒေသခံတွေအတွက်အခြေခံလိုအပ်ချက်တွေပြက်လက်မှာအခက်အခဲကြုံရမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒါပေမဲ့လည်းဒီကနေ့ online ဆွေးနွေးပွဲမှာတော့ရခိုင်ပြည်နယ်မှာအခက်အခဲကြုံနေရသူတွေအတွက်ပံ့ပိုးကူညီမဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကကတိပေးလိုက်ပါတယ်
။ကျွန်မအနေနဲ့ဟိုပြည်ထောင်စုအစိုးရကိုစားဒါတော့ကျွန်မရဲရဲပြောနေမှာရိတ်ခါမပြတ်စေရပါဘူး။ရခိုင်ပြည်နယ်မှာရိတ်ခါမပြတ်စေရပါဘူး။လိုတဲ့ရိတ်ခါတွေကိုကျွန်မတို့ရတဲ့နည်းနဲ့ဖြစ်အောင်လို့ပို့ပေးပါမယ်။နောက်ပြီးတော့တက်ဆိုင်ရာတခြားတိုင်းတွေကပြည်တိုင်းတွေကလည်းပူအောင်ပြီးတော့ဆောင်ရွက်မယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကတော့ငွေရေးကြီးရေးပေါ့နော်ငွေရေးကြီးရေးလည်းလူသမားပေါင်ပို့ပါမယ်ဒီနိုင်ငံဟာချမ်းသာတဲ့နိုင်ငံမဟုတ်ဘူးအရင်းမြစ်ကတိတ်များတဲ့နိုင်ငံမဟုတ်ဘူးသို့တော်ညာလည်းကျွန်တော်ကနေပြီးတော့ကျွန်တော်လိုအပ်တဲ့ဟိုတည်တောင်းစုရဲ့လိုအပ်တဲ့အစိတ်ပိုင်းကိုအမြဲပဲထောက်ပါမှာတယ်ပြည်ပစုံစုံထောက်ပါမှာတယ်ပြည်သူတွေကလည်းဝိုင်းဝန်းပြီးတော့ကူညီရမယ်ပေါင်ပို့ကြမယ်လည်းကျွန်တော်ယုံကြည်ပါတယ်အဲ့ဒီဟာလည်းကျမတို့အင်အားတစ်ခုပဲနိုင်ငံကမချမ်းသာဘူးဆိုရင်ကျမတို့ပြည်သူတွေရဲ့ရေရောတဲ့စိတ်ဓာတ်ကအင်တန်ချမ်းသာပါတယ်အဲ့ဒါကြောင့်မလို့တကယ်အရေးဟဲ့ဆိုလို့ရှိရင်အရေးကြီးပြီဆိုရင်သွေးစည်းခြင်းတဲ့စိတ်ဓာတ်ကလည်းရှိတယ်အရေးဟဲ့ဆိုရင်ဝိုင်းဝန်းပြီးတော့ကူညီကြတယ်ပံ့ပိုးကြတယ်အဲ့ဒါကြောင့်မလို့ငွေကြေးရတယ်ကျမတို့လုံလုံလောက်လောက်ပေးနိုင်မှာဖြစ်ပါတယ်လုံလုံလောက်လောက်ဖြစ်အောင်လည်းကျမတို့လုပ်ပါမယ်ဒါကျမတို့ရဲ့ပြည်ထောင်စုတစိတ်တစ်ပိုင်းမှာကျမရေးအတွက်အခြေခံပြည်သူတွေရဲ့လိုအပ်ချက်အရအတွက်မရှိအောင်ဆိုတာကိုမဖြစ်စေအောင်လို့ကျမတို့ပံ့ပိုးပေးပါမယ
်။ရခိုင်ပြည်နယ်မှာရပိုင်းအတွင်းလူ200ကျော်ကူးစက်တဲ့အထိကြုံခဲ့ရတာကြောင့်တရောင်မှုတွေရှိနိုင်တာကိုလက်ခံပြောကြားခဲ့တယ်လို့စိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းနိုင်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒီနေ့ online ဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်နဲ့အတူပါဝင်ဆွေးနွေးခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကတော့လိုအပ်ချက်တွေနဲ့စိန်ခေါ်မှုတွေကိုတင်ပြခဲ့ပါတယ်။
ကျွန်တော်တို့အခု quarantine center တွေမှာတုံးဆွဲနေရတဲ့အနေအထားတွေရှိပါတယ်ပြည်သူတွေကိုကျွန်တော်ထောက်ပံ့နေတာတွေရှိပါတယ်အဲ့ဒီအပေါ်မှာဒါငွေကြေးလိုအပ်ချက်တွေကအခုလောလောဆယ်လုံနေပါတယ်အဲ့တော့အခုကျွန်တော်တို့မှာရန်ပုံငွေက85တက်တော့5တန်းလောက်ရထားပါတယ်အဲ့နောက်တစ်ခုကအရေးပေါ်ရန်ပုံငွေ1 billion ကိုလည်းတောင်းခံထားပါတယ်တင်ပြထားပါတယ်ဆိုတော့ဒီနှစ်ခုနဲ့ပတ်သက်လို့လည်းပဲဒါဖွင့်ပြပေးစီခြင်းပါတယ်အဲ့တော့ငွေကြေးတုံးထားတာအနေနဲ့ပြောရရင်တော့ကျွန်တော်တို့အခုငွေကြေးသုံးဆွဲထားတာဆိုရင်ပြည်တော်စုကသုံးတာအဆုံးလို့ရှိရင်14.8 billion သုံးထားပါဘူးကျွန်တော်တို့ပြည်နယ်အစိုးရဆိုရင်1.56 billion သုံးထားပါဘူးနောက်တစ်ခုကလူကယ်ပြန်ဝန်ကြီးဌာနကလည်းသုံးထားပါတယ်အဲတန်းပေါင်း317.4 billion သုံးထားပါတယ
်ရခိုင်ပြည်နယ်မှာရောဂါကူးစက်မှုတွေတိုးလာတဲ့အခြေအနေနဲ့ပတ်သက်လို့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒီသတင်းပတ်အစောပိုင်းကမိန့်ခွန်းပြောရမှာတော့စိုးရိမ်မှုတွေမလွန်ကဲကြဖို့နဲ့တန်ထိုင်ထိုင်ခိုင်ခိုင်မာမာနဲ့တုံ့ပြန်ကြဖို့ကိုတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။